Hamas တွေဖမ်းဆီးထားတဲ့တရားခံတွေစနေနေ့နောက်ဆုံးထားပြန်လှုပ်မပေးဘူးဆိုရင်အပြစ်ခတ်ရဲစဲကြီးကိုဖျက်ပစ်လိုက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းလိုက်ပါတယ်
I'm going to let that be because that's Israel's decision. But as far as I'm concerned, if all of the hostages aren't returned by
Israel, ga song khae ya ma phit bi me. Jino tabor a ya so yin no sine ni ni le 12 nai naw song tha bi do. Daza gan ni a long go pyan hlut ma pe bu so yin a pye khat ye sei ye go phyet pa lai da kaung ma de lo Tamara Trump ga mani ga be aim bureau ma tadin taw de go pyo kha da ba.အပြစ်ခတ်ရစေးသဘောတူညီချက်ကိုအစ္စရေးဘက်ကဖောက်ဖျက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဟာမတ်စ်တွေကတရားခံတွေပြန်လွှတ်မဲ့အစီအစဉ်ကိုဆိုင်းငံ့ပြီးတဲ့နောက်သမ္မတထရမ့်ကမှတ်ချက်ပေးခဲ့တာလည်းဖြစ်ပါတယ်။ဟာမတ်စ်တွေဘက်ကတော့တရားခံတွေပြန်လည်လွတ်မြောက်ဖို့အတွက်အပြစ်ခတ်ရစေးသဘောတူညီချက်ကိုလေးစားဖို့လိုကြောင်းဒီကနေ့ပဲတုံ့ပြန်ခဲ့တာပါ။သမ္မတထရမ့်ရဲ့မှတ်ချက်ကြောင့်အတိမ်းဆောင်မခံတဲ့အပြစ်ခတ်ရစေးသဘောတူညီချက်မှာရှုပ်ထွေးမှုတွေဖြစ်စေတယ်လို့လည်းဟာမတ်စ်အဖွဲ့အစင့်မြင့်အရာရှိက Reuters နဲ့ AFP သတင်းဌာနတွေကိုပြောလိုက်ပါတယ်။အပြစ်ခတ်ရစေးသဘောတူညီမှုရခဲ့ပြီးနောက်ပိုင်းထောင်တောင်းချီတဲ့ပါလက်စတိုင်းတွေနေရပြန်နေကြပြီမဲ့ဂါဇာဒေသမြောက်ပိုင်းပြန်မဲ့သူတွေကိုတော့အစ္စရေးကနှောင့်နှေးအောင်လုပ်နေတယ်ဆိုပြီးတရားခံတွေကိုနောက်ထပ်လွှတ်မပေးဖို့ဟာမတ်စ်တွေကမနေ့ကပဲကြေညာခဲ့တာဖြစ်ပါတယ်ရှင်